ပြည်တွင်းမှာကိုဗစ်ရောဂါပိုကူးစက်ခံရသူတွေများလာလို့ကိုဗစ်တက်တဲ့အလိုင်းစနေပြီလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကာကွယ်ဆေးထိုးထားပြီးသူတယောက်ကိုဗစ်ရောဂါနောက်တစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့တော်စီစဉ်တရားရေးကော်မတီကကာကွယ်ဆေးအပြည့်အဝထိုးထားပြီးတဲ့ဌာနမှုတူမှာအခုလိုကိုဗစ်ပိုးတွေ့ရှိခဲ့တာပါ။အတူပြည်လူနာတွေပြန်များလာလို့ကိုဗစ်စီးကန်းချက်တွေကိုအလေးထားဖို့တိုက်တွန်းမှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆွမွန်ကပြောပြပါမယ်ခင်ဗျာ။
မန္တလေးမြို့တော်စီပင်တာယာရေးကော်မတီကဌာနမှုတူဟာတာမန်နေမကောင်းဖြစ်တာကနေသူ့မှာကိုဗစ် -19 ရောဂါရှိမရှိစစ်ဆေးခဲ့တာမှာတော့ကိုဗစ် -19 positive ဖြစ်ခဲ့ပါတယ်။သူဟာအိန္ဒိယကနေလာတဲ့ကိုဗစ် -19 စာဝယ်ဆေးကိုနှစ်ကြိမ်ထိုးထားပြီးသူဟာသူနဲ့အတူမိသားစုဝင်တွေကကိုဗစ် -19 ရောဂါပိုးကူးစက်ခံရပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေမှာမရှိဘူးလို့မန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာဝင်းနိုင်က VOE ကိုပြောပြပါတယ်။
အကွေရတာဆိုတော့အိန္ဒိယနဲ့ရှိရွယ်ရှိရတယ်ကျွန်တော်ကတော့အိန္ဒိယကကွေစီမျိုးကိုထိုးတာတော့ပေါ့ထိုးတာတော့သူရဲ့ဒီဘာကကကွေစီက 70% ပဲကျွန်တော်ကဟိုအဖြစ်ကြီးရှိတာဟုတ်တယ်။ 70% ဆိုတာလည်းကျွန်တော်ကဟိုဒီအဖြစ်ကြီးဘောင်းကကွေစီကအောင်ရမအောင်တာပေါ့အဲကြောင့်တော့အဲ့ဒီ 70% မှာပါသွားလာလို့ဖြစ်မှာပေါ့သူရိယာမရှိပါဘူးသူလည်းတာမန်ဘာမှလည်းလက္ခဏာမပြဘူးနော်ကြားတာလေးနည်းနည်းလေးကြားသေးတယ်အဲ့တော့ပုံစံဆိုလိုက်တော့ပေါ့ဆက်ထွက်လာတယ်။တနက်လူကိုကွန်တရီနဲ့ကျွန်တော်ကုန်စစ်တာလေ။အမေကြီးသိုးတိုင်းဝန်အဖြစ်စစ်တာတော့မဟုတ်ဘူး။အော်သိုးတိုင်းချင်းဒီမသိုးတာလည်းအများကြီးကောင်းပါလား။ကျွန်တော်လည်းပတ်ပါလား
။ဗြိတိန်နိုင်ငံအောက်စ်ဖို့တက္ကသိုလ်နဲ့အက်စတရာဇနီကာဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထားတဲ့ဆေးကိုတော့အိန္ဒိယနိုင်ငံမှာကိုဗစ် -19 ဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားတယ်ဆိုရင်ကိုဗစ် -19 ကရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါ။အခုလိုမျိုးကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးသူတွေမှာရောဂါပိုးရှိနိုင်တာကနိုင်ငံတချို့မှာဖြစ်စဉ်တွေရှိခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတော့ဒါဟာပထမဆုံးအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့မှာတော့အသက်62နှစ်နဲ့86နှစ်အရွယ်အသက်ကြီးပိုင်းတွေကိုဗစ် -19 ကူးစက်ခံရတာကြောင့်သေဆုံးခဲ့ရပါတယ်။သူတို့မှာယောဂအခန်းကြီးရှိလို့ဆေးရုံလာတက်ကြတာကနေတဆင်ကယောဂတန်များကြောင့်ဆစ်ဆေးတဲ့အခါမှာတော့သူတို့မှာကိုဗစ် -19 ကူးစက်ခံထားရတယ်ဆိုပြီးကိုဗစ်လူနာတွေအဖြစ်နဲ့အတည်ပြုခံထားရသူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာမသိခင်ဖေဖော်ဝါရီလမတိုင်ခင်ကကိုဗစ် -19 ယောဂတန်များရှိတဲ့သူဘယ်သူမှမဆိုဆစ်ဆေးနိုင်ခဲ့ပေမဲ့လို့အာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့စီရီယန်အကြမ်းမဖက်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများပါဝင်ခဲ့လို့ကိုဗစ် -19 ရောဂါပိုးစစ်ဆေးနိုင်မှုမှာအားနည်းခဲ့ပါတယ်။ကိုဗစ်တတိယလိုင်းတန်းခံနေရတဲ့ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မွန်ပြည်နယ်မှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူတွေထက်ပြည်တွင်းကူးစက်မှုနှုန်းကတိုးလာနေပါတယ်။ဒါကြောင့်ကပ်ရောဂါကူးစက်မှုကာကွယ်နိုင်ရေးစီမံစည်းကမ်းတွေကိုစနစ်တကျလိုက်နာဖို့လိုနေပြီလို့မွန်ပြည်နယ်လူမှုကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ရှိသူက VOE ကိုပြောပါတယ်
။နောက်ပိုင်းစစ်ဆေးတွေ့ရှိရတာကဒီလူရပြန်နေမဟုတ်ဘဲနဲ့ဒီပြည်မကလူနာတွေပဲဖြစ်နေတာပေါ့။ကျမလူလာရဖြစ်တဲ့ကကြတော့ဒီပိုးကလည်းဟိုအပြင်မှာတက်ပြီးတော့ဟိုဟာပြက်ပွားနေတယ်ဟောနော်ပြက်ပွားနေတဲ့ကကြတော့ဘာမှလိုက်တဲ့လူပြလိုက်တယ်လည်းကျွန်တော်တို့အပဲတန်ခံမှုပါပြီအေးဒီတတိယလိုင်းကအတွက်စီမင်းစကန်ထပ်ထုတ်တဲ့ကကြတော့ဒီအခုဒီလူတွေပဲတုံးကားရောက်မှာဆိုတော့ကြာအခုအနေထားနဲ့သလိုရှင်းတော့မက်ဒီပါတွေတွားလာပြီးတက်ပြီးတော့အနေကြတက်စင်တွားလာဖို့ဟိုပြောချင်တာပေါ့နော
်ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဂျွန်လ13ရက်နေ့ည8နာရီထုတ်ပြန်ထားတဲ့စာရင်းအရဆိုရင်တော့ပြည်ထဲမှာကိုဗစ်အတည်ပြုလူနာ383ဦးနဲ့သေဆုံးသူ3ဦးရှိနေပါပြီ။အတည်ပြုလူနာအများဆုံးကတော့ရန်ကုန်တိုင်းနယ်ကဖြစ်ပါတယ်။စုစုပေါင်း226ယောက်မှာတော့211ယောက်ကလှေကူးမြို့နယ်တွေကဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။